ဒီကနေ့သာသနာတော်နှစ်2560ပြည့်နှစ်မြန်မာနှစ်1380ခုနှစ်ဝါဆိုလပြည့်ကျော်10ရက်ခရစ်နှစ်2016ခုဇူလိုင်လ29ရက်လောက်ကြာနေယနေ့ဖို့မှာဦးဇင်းတို့ချမ်းမြေ့များ၏သာအတွင်းဝယ်ချမ်းမြေ့စေရန်တတိပဒံကျင့်များတို့ကိုကျင့်ကြံပွားများကျူစွာအားထုတ်၍နေကြကုန်သောယောဂီသူတော်စင်တို့၏ဝိပဿနာတတိသမာဓိပညာတို့ကိုအားပေးတဲ့အနေနဲ့ဦးဇင်းများဟောကြားမယ့်တရားကတော့အရှုပ်ထဲမှာရှင်းအောင်နေတဲ့ဗာတရားပါလေအရှုပ်ထဲမှာရှင်းအောင်နေတရားတော်အဲ့တော့တရားပိုင်ရှင်ဖြစ်တော်မူတဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကိုရှေးဥစွာဒီနေ့မနုလက်ဆုံးမှုရရှိကိုကြရအောင်ယောဂပါဂောတိပိအပမိယံကာလံကရွန်တောတိဒုက္ခရာဏိခေရံကတောလောကဟိတယာနာတောနမောမဟာကရုဏိကတတ္တာယောနာတောဝိနေယများစွာတတ္တဝါဤချမ်းသာစည်းပွားလူလာတောင်းတအကုန်ပေါင်းခသည်ဖြင့်နာထမြည်ညာခြင်းရှင်တော်မြတ်ဗျာသည်ကပ္ပဂောတိပိကရေကပ္ပရေတွက်တင်ကြတို့ဖြင့်တော်လဲအပ္ပမိယံရေတွက်တိုင်းတာဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလံလေးအသင်ကြီးသိမ့်နေကပ္ပရှိစွာသောကာလပတ်လုံးလောကဟိတယသတ္တလောကဤအကျိုးစီးပွားလို့ငါအတိဒုက္ခရာဏိဥစ္စာအသက်ခြေလက်ငါမေတ္တာကြီးမသမီးသာနှင့်တသဇနိစွန်ချင်းကြီးဟုစတ္တိထဘွယ်ငါသွဲစုအလွန်ခဲ့ရင်သောအမှုတို့ကိုကရွန်တော်ဘုရားပြည့်ရန်ဤတန်ကျိုးကိုအထုတ်တော်မူရသည်ဖြစ်၍ခေတံလက်ချေမျက်လုံးအသက်ဆုံးလည်းရနှလုံးစိတ်ဝမ်းကိုရောဤပင်မခြင်းသို့ကတောဘဝတန်တန်ချိန်ဖန်များစွာရောက်တော်မူကြရရှာလေပြီမဟာကရုဏီကသတ္တဝါများယင်ဝတကဲ့သို့တဏှာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာထသဝိနည်းများစွာတတဝါဤချမ်းသာစည်းပွားလူလာတောင်းတအကုန်ပေါင်းခသည်ဖြင့်နာထမြည်ညာတို့ခြင်းတော်မြတ်ဗျာနမောယုတိပြောင်းပြော့မှန်ကိုလျှော့၍ကရောမြန်နုလက်စုံမူကရှေကိုဥညွတ်ကြပါကုန်၏မြတ်စွာဘုရားအရှုပ်ထဲမှာရှင်းအောင်နေတဲ့အရှုပ်ထဲမှာမရှင်းမနေတိုင်းထိုင်နေလို့ကောင်းပါမလားအဲ့တော့အရှုပ်ထဲဆိုရင်ဘယ်သူမှထိုင်ပြီးတော့မနေခြင်းဘူးအိတ်လည်းမေးခြင်းဘူးရလည်းမရခြင်းဘူးเนาะအဲ့တော့ဒီအရှုပ်တွေရှင်းဖို့လိုတယ်တဲ့အရှုပ်ထဲမှာရှင်းအောင်နေတတ်ဖို့လိုတယ်တဲ့အဲ့ဒီစကားလေးတွေကယောဂီတော်စင်တို့နဲ့တော့မစိတ်မအောင်ဆရာတော်တော်များများလည်းပဲစာအုပ်တွေလည်းပဲရေးကြတရားတွေလည်းပဲဟောကြအမောင်ထဲမှာလင်းအောင်နေလို့အရှုပ်ထဲမှာရှင်းအောင်နေလို့တယောက်ထဲနေတစိတ်ထဲထားလို့ကြားဘူးကြတယ်မလားတယောက်ထဲနေတစိတ်ထဲထားကရှင်းပါရမီတော်ရဆရာတော်နော်အရှုပ်ထဲမှာရှင်းအောင်နေရပဲဆရာတော်ဟောတယ်မာမြန်ဆရာတော်နော်သူစားတော့မဖတ်ဘူးပါဘူးကိုစိတ်ကုနာကိုကိုဟောမန်တရားလေးကဒီတိုင်းလေးမြန်မာပြန်မှအဆင်ပြေမယ်ထင်လို့ဒီနာမည်လေးရွေးလာတာနော်မာမြန်ဆရာတော်ဆိုတာအလွန်အမတန်စာရေးတော်စာရေးကောင်းတဲ့ဆရာတော်ဦးဇင်းတော်တော်သဘောကျတဲ့အဲ့ဆရာတော်စာအုပ်တွေသူရေးတဲ့စာလေးတွေကမှတ်သားစရာလည်းကောင်းတကယ်ဘဝအတွေ့အကြုံလေးတွေဒါပေမဲ့ဒီကနေ့ဦးဇင်းဟောမယ့်အရှုပ်ထဲမှာရှင်းအောင်နေရတော့သူရေးထားတဲ့စာအုပ်နဲ့တူချင်းမတူမှာပါနော်ကိုယ့်အိုင်ဒီယာနဲ့ကိုပေါ့အဲ့တော့အခါတော်ဘာမှာ မြတ်စွာဘုရားရှင်ကိုယ်တော်မြတ်သာဝတိမြို့ဇေတွန်ကျောင်းမှာတရင်သုံးတော်မူနေတဲ့အချိန်ညဘက်ညင့်တကောင်းရံမှာတဲ့ဟိုနတ်ပြည်၆တပ်ကမထင်မရှားတဲ့နတ်သားတစ်ပါးကဘုရားရှင်ကိုယ်တော်မြတ်ကြီးထံလာရောက်ချင်းကပ်လက်အုပ်ချီမိုးရှိခိုးတင်းတင်းလျောက်ပတ်တဲ့နေရာတနေရာမှာထိုင်ပြီးတော့မြတ်စွာဘုရားကိုမေးခွန်းနေမိခဲ့တယ်အန္တောဇတာဗဟိဇတာဇတာယဇတိတာပဇာတန်တန်ဂေါရမပု္ပ္ပာမိကောဣမံဝိဇတေယဇတံတဲ့အန္တောဇတာဗဟိဇတာဇတာယဇတိတာပဇာမြတ်စွာဘုရားဟောဒီလောကီထဲမှာရှိတဲ့တတ္တဝါတွေတဲ့အန္တောဇတာအတွင်းမှာလည်းပဲရှုပ်ဆက်ခန့်နေကြတယ်ဗျာတဲ့ဘိဇဒာအပြင်ပမှာလည်းပဲရှုပ်ဆက်ခတ်နေကြတယ်ဇတာယဇတိတာဒီရှုပ်ဆက်ခတ်တဲ့ကျိုးတွေနဲ့တစ်ခုနဲ့တစ်ခုတစ်ကျိုးနဲ့တစ်ကျိုးညှိပြီးတော့နေကြတယ်ဗျာတဲ့တန်တန်ဂေါရမပု္ပ္ပာမိကောဣမံဝိဇတေယဇတံဒါကြောင့်မို့မြတ်စွာဘုရားအဲ့ဒီမေးခွန်းကိုတပြည့်တော်မေးပါတယ်ဗျာတဲ့ဒီလောက်ထိရှုပ်ထွေးခက်ခဲနဲ့နဲ့တဲ့ကျိုးတွေကိုဘယ်သူသောပုဂ္ဂိုလ်တွေဖြည့်ရှင်းနိုင်ပါမလဲတဲ့ဘယ်သူကမိတာလဲနတ်သားကလာမိတာတဲ့မြတ်စွာဘုရားလောကီထဲမှာကြည်လိုက်ရင်လူတွေပဲကြည်ကြည်နတ်တွေပဲကြည်ကြည်ဗြဟ္မာတွေပဲကြည်ကြည်အပေဘုံသားတရားတွေကိုပဲကြည်ကြည်အတွင်မှာလည်းပဲရှုပ်ဆက်ခံနေကြတယ်အပြင်မှာလည်းပဲရှုပ်ဆက်ခံနေကြတယ်တဲ့အဲ့တော့ဒီအရှုပ်ထုတ်ကြီးကိုဘသူရှင်းနိုင်ပါမလဲဗျာတဲ့ဒီမေးခွန်းကိုဖရာတပည့်တော်မေးပါတယ်ဆိုပြီးတော့နတ်သားကလျှောက်အန္တောဇတာသရဝါဒီလောကကြီးထဲမှာအတွင်းမှာရှုပ်နေတယ်ဆိုတာဘာလဲလို့မေးရင်သူတို့ကိုယ်ကိုယ်တတ္တဝါတွေကမိမိတို့ရဲ့ပိုင်ဆိုင်ထားတဲ့ပစ္စည်းဥစ္စာတန်ဖိုးရှိသည်ဖြစ်စေမရှိသည်ဖြစ်စေဆွဲလန်းကြတယ်လိုချင်ကြတယ်နှစ်သက်ကြတယ်ခင်မင်ကြတယ်နော်အမေရပစ္စည်းကိုလည်းပဲခင်မင်းတယ်သူတို့ဘာတွေပိုင်တဲ့ပစ္စည်းတွေကိုလည်းပဲခင်မင်းတယ်လိုချင်တယ်ကိုမပိုင်တဲ့ကားတွေလည်းမလိုချင်ဘူးလားကိုမပိုင်တဲ့တိုက်တွေလည်းပဲလိုချင်တာပဲဟုတ်တယ်မလားကိုပိုင်တဲ့ဟာပဲလိုချင်တာတတ်မဲ့တာနှစ်သက်တာမှတ်နေတယ်ကိုမပိုင်လည်းပဲလိုချင်နေတာဆိုတော့မိမိပိုင်တဲ့ဥစ္စာတွေကိုမိမိတို့လိုချင်နှစ်သက်တတ်မဲ့တွေ့တာချင်းသည်အန္တောဇတာတဲ့အတွင်းမှာရှုပ်နေကြတယ်ဘာတွေနဲ့ရှုပ်တာလဲလို့ဆိုရင်တဏ္ဍာနဲ့ရှုပ်တာဟုတ်ရလားကိုယ်ဟာတင်ရှုပ်တာမှမနေနဲ့ဗဟိဇတာတဲ့အပြင်ပမှာလည်းပဲရှုပ်လိုက်တာတဲ့ကိုယ်နဲ့ဘာမှမဆိုင်နဲ့အရာတွေလည်းပဲလိုချင်ကြတာပဲဟုတ်တယ်မလားကိုယ်နဲ့မသက်ဆိုင်တဲ့ဟာတွေလည်းပဲလိုချင်တယ်ကိုယ်နဲ့ဘလို့မှမပတ်သက်တဲ့ဟာတွေပဲလိုချင်တယ်ဒါကြောင့်မို့အတွင်းမှာလည်းပဲရှုပ်တယ်အပြင်မှာလည်းပဲရှုပ်တယ်မိမိအတွင်းမှာရှိတဲ့ဒီစကုပ္ပတာလို့ခေါ်တဲ့မျက်စိယုတ်လေးကိုလည်းပဲตาရကြတာပဲတဲ့အစဉ်မျိုးစုံရူပါယုံတွေကိုကြည့်လိုက်လို့ကြည့်ရတာသိပြီးတော့ကောင်းတယ်ကြည်ကြည်လင်းလင်းနဲ့ကိုယ်မျက်စိထဲမှာပေါ်လာရင်မျက်မျက်စိလေးကကောင်းလိုက်တာကြည်လိုက်တာဆိုပြီးတော့တဏှာနဲ့ตาရကြတယ်တဲ့အဲ့တော့အဲ့ဒီရူပါယုံတွေကိုမြင်တတ်တဲ့မိမိရဲ့မျက်စိယုတ်ကိုตาရခြင်းဒီအန္တောဇတာပဲတဲ့အတွင်းမှာလည်းပဲตาရတယ်မตาရဘူးလားအပြင်မှာရောမตาရဘူးလားကြည့်လိုက်တဲ့အစင်းလေးကကိုယ်စိတ်တိုင်းကြအစင်းလေးမြန်ကြည့်ရပြီဆိုလို့ရင်စိတ်ထဲမှာအဲ့ဒီအာယုံလေးကိုပြန်လဲပြီးတော့အောက်မေ့အမှတ်ရပြီးတော့လိုချင်တဲ့စိတ်တွေတဖွာဖွာဖြစ်တယ်အဲ့ဒီအာယုံလေးကြာရင်ကောင်းမှာပဲအဲ့ဒီပစ္စည်းလေးငါပိုင်ရရင်ကောင်းမှာပဲစသည်အပြင်မตายရဘူးလားအဲ့ဒါအပြင်မှာရှုပ်တယ်လို့ခေါ်တယ်တဲ့နော်မိမိရဲ့အပြင်ပမှာရှိတဲ့ရူပါမျိုးအစင်းမျိုးစုံရူပါယုံတွေကိုဟိုလည်းပဲနှစ်သက်တွေ့တာတတ်မှတ်ခြင်းလို့ခေါ်တယ်တဏှာနဲ့ရှုပ်နေကြတယ်တဲ့နောက်အတန်မျိုးစုံတတ္တယုံတွေကြပြီဆိုလို့ရှိရင်လည်းပဲငါရဲ့သောတာပတ္တာလေးကကောင်းလိုက်တာကြည်ကြည်လင်းလင်းနဲ့ငါနားတွေကောင်းသေးတယ်ဆိုပြီးတော့ကိုသောတာပတ္တာကိုပြန်ပြီးတော့ตาရတယ်တဲ့တဏှာဖြစ်တာပေါ့အဲ့ဒါကိုဘာရှုပ်တယ်လို့ခေါ်လဲအတွင်းမှာရှုပ်တယ်တဲ့အပြင်မှာရှုပ်တယ်အတန်မျိုးစုံတတ္တယုံတွေကြပြီဆိုလို့ရှိရင်အတန်တခုတည်းတည်းမထင်နဲ့ဟိုအတန်ကြလည်းပဲตายာဒီအတန်ကြလည်းပဲตายာနော်ရှင်မန်းတမောင်ကြီးအသင်းလေးကြတော့လည်းပဲကောင်းလိုက်တာအောင်ပါစေဟုတ်လား နောက်တော့ထွေးညူတို့လေးနွယ်တို့တွင်သေးသေးနဲ့ဆင်းကြတော့လည်းပဲကောင်းလိုက်တာအနားဆောင်နေတာပဲနော်တခါဆိုင်ဒီဆိုင်တို့ခင်မောင်တို့တို့ပေါ်လာတော့လည်းပဲကောင်းလိုက်တာနားမဆောင်နေဘူးလားလေးပြူတို့ဇောင်းဝင်းတို့တို့ပေါ်လာတော့ဟမ်အတန်မျိုးစုံတတ်တာဟုတ်နေအပြင်မှာလိုက်ပြီးတော့ตายရနေကြတာနော်ဟုတ်လားတချင်းမကြိုက်တဲ့လူတွေတော့မပြောတတ်ဘူးတချင်းကြိုက်တဲ့လူတွေကတော့ပေါ်လာတယ်များဆိုတော့တချင်းနေအကုန်လိုက်ပြီးတော့နားဆောင်နေတယ်အဲ့တော့မိမိတို့အိမ်မှာတချင်းခွေပေါင်းမျိုးစုံမရှိကြဘူးလားအဲ့ဒါဘာဖြစ်လို့လဲအတန်မျိုးစုံတတ်တာယုံနေကိုตายရကြလို့ဟိုတချင်းလေးဆိုလည်းပဲစုထားလိုက်တာဒီတချင်းလေးတွေ့လာပြီဆိုလည်းဝဲလာလိုက်တာပဲเนาะဟုတ်တယ်မလားခုခေတ်တချင်းတွေကဖေဖော်တချင်းတွေရောနားဆောင်ကြလေလားစမ်းစမ်းခန့်လိုက်လို့ဟမ်ခုနအစင်းမျိုးစုံရူပါယုံကလည်းပဲဒီတိုင်းပဲရှေ့ခေတ်တော့ကလည်းပဲရှိခဲ့တော့နာမည်ကြီးတဲ့မင်းသားမင်းသမီးတွေကောလိဂျင်နေဝင်းတို့ဟုတ်လားကျော်ဟင်းတို့ညွန်ဝင်းတို့နေအောင်တို့ဆိုလည်းပဲကြည့်ကျင်တာပဲအဲ့ဒီနောက်မှာပေါ်လာတဲ့ရန်အောင်တို့ရဲအောင်တို့တွေးတို့ဆိုလည်းပဲကြည့်ကျင်လိုက်တာပဲနော်ခုနောက်ပိုင်းပေါ်တဲ့မင်းသားတွေရောကြည့်ကျင်သေးလားနေတူးတို့ပြည်တီဦးတို့ကြည့်ကျင်သေးလားအိမ်မှာကြည့်ကြသေးလားကြည့်ကျင်တယ်ဆိုရင်ဘာဖြစ်တာလဲအပြင်ပရူပါယုံတွေကိုတဏှာနဲ့ရှုပ်နေတာတဲ့။အော်ဗမာကားလေးတွေကြည့်ရတာအမရဘူး။ကိုရီးယားကဆိုလည်းပဲခြေစွန်းကနေသွားထိုင်လိုက်တာနော်။9နာရီလောက်ဆိုလို့ရင် TV ရှေ့ရောက်နေကြပြီ။ထမင်းမစားခြင်းနေပေးစီကိုရီးယားကတော့လောက်ခံလို့မဖြစ်ဘူး။ကိုရီးယားကတင်ကြတာမှန်နေတယ်။ကလာကားတွေလာလည်းကြည့်တာပဲ။ဟုတ်လား။ရှာသောခန်းတို့ရှာသမာခန်းတို့ပြည်ရင်ကလာချူပရာတို့ကရီနာကပူးတို့ကလာမင်းသားမင်းသမီးတွေလည်းအတော်လာတာပဲ။ယောက်ျားတွေလည်းပဲထောင်ထောင်မောင်းမောင်းထောင်ကောင်းကောင်းကြီးတွေမင်းသမီးတွေလည်းပဲကပစံချိန်မီတွေเนาะ Miss Universe မဲဆက်ကြပါလားပွဲရထားတဲ့အမျိုးသမီးတွေကမင်းသမီးဖြစ်နေတာကိုတော့ကပအလားဆုံးမင်းသမီးတွေဆိုတော့ကလာကားဆိုလည်းပဲကြည့်ကျင်တာပဲနောက်တရုတ်ကရောပေါင်ချိန်ကြီးတို့ကြည့်ကြသေးလားကြံကြောင်းပေါင်ချိန်တို့เนาะဦးဇင်းတို့ငယ်တုန်းကတော့တော်တော်ကိုစောစောမြင်းမြင်းနဲ့ကြည့်ကြတာခုနောက်ပိုင်းတော့ကိုရီးယားကတွေလွှမ်းသွားလာမှဒီတရုတ်ကတွေပြောတယ်မကြတော့အဲ့တော့အပြင်ပအာယုံမျိုးစုံကုံလိုက်ပြီးတော့တွေ့တာနေကြအဲ့တော့ဒီလောက်ဒီရှုပ်ချက်ခန့်နေတဲ့တဏှာတွေကြားတယ်ဘယ်လိုလုပ်ဘယ်သူရှင်းနိုင်မလဲတဲ့နာသာမေးမယ်ဆိုလဲမေးချင်းစရာပဲနော်ရှင်းနိုင်ပါမလားဟိုအာယုံဆိုလဲပဲလိုချင်တာပဲဒီအာယုံဆိုလဲပဲလိုချင်တာပဲကွန်ပျူတာလေးတွေပေါ်တော့ကွန်ပျူတာလေးတွေလိုချင်အခုတယ်လီဖုန်းတွေပေါ်တော့တယ်လီဖုန်းဟန်ဆက်တွေလည်းပဲမျိုးစုံပဲเนาะ iPhone တွေရော Samsung တွေရော Vivo တွေရော Oppo တွေရော Huawei တွေရောအများကြီးပဲဟုတ်လား Huawei ပေါ်လာတော့လည်းပဲကောင်းမထင်ပြီးတော့လိုချင်တာပဲအဲ့ဒါအပြင်ပမှာตาရတာတဲ့တဏှာတွေနဲ့ရှုပ်ရှက်ခံနေကြတာเนาะနောက်အနံမျိုးစုံကန္တာယုံတွေကိုမိမိတို့နှာခေါင်းနဲ့တိတိကျကျမွေးကြံရပြီဆိုလို့ချင်းလည်းပဲငါရဲ့ခန္ဓာပတ္တသာလေးကောင်းတော့မယ်မွေးလို့ကြိုင်လို့ကောင်းလိုက်တာဆိုပြီးတော့ကို့ခန္ဓာပဒါဒါယုတ်ကိုပြန်ပြီးတော့ตายရတယ်တဲ့အဲ့ဒါလည်းပဲအတွင်းမှာတဏှာနဲ့ရှုပ်တယ်လို့ခေါ်တာအဲ့တော့အနံမျိုးစုံခန္ဓာယုံလေးတွေကလည်းပဲစပယ်ဘန်းနဲ့နေမှတ်မနေနင်းစီဘန်းနဲ့ကြလည်းပဲကြိုက်တာပဲเนาะခေးဘန်းကြတော့လည်းပဲကြိုက်တာပဲတကြံရောက်လို့ဗတော်ဘန်းနေပွင့်ပြီဆိုလို့ချင်းလည်းပဲအလူရကူးကြတာပဲဘာလို့ကြာလဲဗတော်ဘန်းနဲ့လေးတွေကြိုက်လို့မလားရေမွေးမျိုးစုံတွေသုံးတယ်တဏှာခါမျိုးစုံတွေသုံးတယ်ဘာဖြစ်လို့လဲကြိုက်လို့အနံလေးတွေကြိုက်လို့ဟုတ်တယ်မလားအဲ့ဒါအနံတွေကိုအနံလို့ခေါ်တဲ့အပြင်ပအာယုံတွေကိုတဏှာနဲ့တွေ့တာလားတဏှာနဲ့ရှုပ်နေတာတဲ့အဲ့တော့ဒီလောက်ဒီအတင်းမှလည်းရှုပ်တယ်အပြင်မှလည်းရှုပ်နေတယ်ဒီတဏှာအရှုပ်ထွေးကြီးဘယ်သူဘယ်လိုလုပ်ပြီးရှင်းနိုင်မလဲတဲ့နတ်သားစဉ်းစားမယ်ဆိုလည်းစဉ်းစားခြင်းကြပဲနော်သူအနေနဲ့ဒီအရှုပ်ကြီးကိုဘယ်လိုဖြည့်ချင်းရမှန်းမသိဖြည့်ချင်းဖို့ရအတွက်နီလမ်းမရှိအဲဒါကြောင့်မြတ်စွာဘုရားကိုမေးတာနောက်အရသာမျိုးစုံရတယုံနေမိမိတို့ရှာနဲ့ထိတွေ့ခွင့်ရပြီဆိုလို့ချင်းလည်းပဲချူတာလေးတွေကိုယ်စားပေါ်ရောက်လာပြီချူလိုက်တာကိုယ့်ရဲ့ဇိမ်ဝါပသာဒါကကောင်းလို့မို့ဒီရတာလေးတွေတိတာပဲဆိုပြီးတော့ငါရဲ့ဇိမ်ဝါပသာဒါတော်တော်ကောင်းသေးတာပဲဆိုပြီးတော့ကိုယ်ပိုင်နဲ့ကိုအတွက်မှာရှိတဲ့ဒီရှားအကြီးရုပ်ကိုလည်းပဲတဏှာနဲ့တွေ့တာတာပဲတဲ့ နောက်အရသာမျိုးစုံနေရှားတဲ့မှာရှားပေါ်မှာရောက်လာပြီဆိုလို့ချင်းလည်းပဲအချိုးဆိုလို့ချင်းလည်းပဲအချိုးလေးမျိုးကြိုက်တာပဲအချင်းလေးဆိုတော့လည်းပဲစားချင်းပြန်တာပဲနော်အခါလေးကမစားချင်းရဘူးလားမိုးငါးလေးဆိုလို့ချင်းလည်းပဲစားချင်တာပဲသမင်းတုပ်လေးဆိုလည်းချင်းလည်းပဲစားချင်တာပဲနော်ပလာတာလေးဆိုလို့ချင်းလည်းပဲစားချင်တာပဲဆံမျိုးလေးပြုတ်လိုက်တော့လည်းမကောင်းဘူးလားတပတ်တစ်ခါလောက်ဆံမျိုးလေးတွေဖွားကြလို့ပြုတ်ပေးလို့ရှင်ကောင်းပါပဲလို့ဒီနေ့တော့မတွေးမိကြဘူးလားယောဂီတွေသမီးဥစဉ်တော့တွေးမိတယ်เนาะတပတ်တည်းရလောက်ကတော့ဆံမျိုးလေးပြုတ်ပြင်ကောင်းပါပဲလို့ဟုတ်တယ်မလားအဲ့တော့အရသာတွေဆိုလို့ရှင်လည်းပဲရသာမျိုးစုံတွေအကုန်လိုက်ပြီးတော့တွေ့တာနာဟိုရသာလေးလည်းပဲမြို့သီးမပါတော့လည်းပဲအဆက်လေးကစားကျင်တာเนาะဆက်လေးပိုင်ရင်ကောင်းပါပဲမြို့သီးလေးပိုင်ရင်ကောင်းပါပဲစသည်အပြင်အဲ့ဒီလိုအရသာမျိုးစုံရသာယုံတွေလည်းပဲတွေ့တာလားတော့တဏှာတွေနဲ့ဘာဖြစ်နေလဲရှုပ်နေကြတယ်တဲ့အဲ့တော့မို့ဒီအရှုပ်ကြီးကိုမြတ်စွာဘုရားဘယ်သူရှင်းနိုင်ပါမလဲဘုရားတဲ့နောက်အတွေ့အထိမျိုးစုံဖုဒ္ဓဘာယုံနေမိမိရဲ့ခန္ဓာကိုယ်နဲ့ကာယပတ္တာနဲ့ထိတွေ့ဝင်ရပြီဆိုလို့ချင်းလည်းပဲကောင်းတဲ့ထိတွေ့လေးတွေဆိုလို့ချင်းငါရဲ့ခန္ဓာကိုယ်ကာယပတ္တာယုတ်တိတ်ကောင်းနေတာပဲနုနုညံ့ညံ့နဲ့ငါခံစားနိုင်နေတယ်ဆိုပြီးတော့ကိုယ့်ရဲ့ကာယပဒါသာကိုအကြည်ယုတ်ကိုလည်းပဲตายရတယ်တဲ့အဲ့ဒါကိုဘာလို့ခေါ်လဲလို့မေးရင်အတွင်းမှာရှုပ်တယ်လို့ခေါ်တယ်နော်ဘာနဲ့ရှုပ်တာလဲတဏှာနဲ့ရှုပ်တယ်နောက်ဒီမိမိရဲ့ကာယပဒါသာကိုလာထိတဲ့အထီးတွေ့တွေကလည်းပဲမျိုးစုံရှိတာပဲနော်ဆိုပါမျိုးစုံရှိတယ်မွေရာမျိုးစုံရှိတယ်ကောသောမျိုးစုံရှိတယ်အဝတ်အထည်မျိုးစုံရှိတယ်ဟုတ်တယ်မလားကျင်းတယ်လေးတွေဆိုလို့ချင်းလည်းပဲဝှက်ချင်လိုက်တာပဲเนาะပိုးတယ်လေးတွေဆိုလို့ချင်းလည်းပဲဝှက်ချင်ကြတာပဲဇာတယ်လေးတွေဆိုလည်းဝှက်ချင်ကြတာပဲနူးညံ့တဲ့မာတင်ဇာလေးတွေဆိုလို့ချင်းလည်းပဲဝှက်ချင်ကြတာပဲအဲ့တော့ထီးတွေ့မျိုးစုံဖုဒ္ဓဘာဝဉ္ဇီပေါ်မှာလည်းပဲတဏှာနဲ့အတာယာပြီးရှုပ်နေကြတာပဲတဲ့မရှုပ်ကြဘူးလားရှုပ်တယ်ဒါကြောင့်မို့ဒီရှုပ်ရက်ခန့်နေတဲ့ဒီအရှုပ်ထုတ်ကြီးကိုဘယ်သူရှင်းနိုင်ပါမလဲဗျာတဲ့နာသားလေးကမေးတာเนาะတဏှာကဘာနဲ့တူလဲလို့မေးရင်နှွယ်ရည်နဲ့တူတယ်တဲ့နှွယ်ဆိုတာဘာလို့ထားလဲရစ်ပတ်တာဝါယုံနေပေါ်မှာနှွယ်ပင်တစ်ပင်လောက်တက်သွားပြီဆိုလို့ချင်းအဲ့ဒီနှွယ်ပင်ကဘလို့မှဖြီးလို့မရတော့တစ်ပင်နေပေါ်မှာနှွယ်ပင်တစ်ပင်တက်သွားပြီဆိုလို့ချင်းဒီကိုင်းကနေဟိုကိုင်းဟိုကိုင်းကနေဒီကိုင်းနောက်ဆုံးကြတော့အဲ့ဒီတစ်ပင်တေးတောင်သွားတယ်နှွယ်ရည်များလာရင်တစ်ပင်ဘာဖြစ်လဲတေးသွားတာဒီတိုင်းပဲနွယ်နဲ့တူတဲ့တဏှာကျိုးတွေရှုပ်ပါများရဲ့အဲ့ဒီကျိုးတွေကိုပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်တတဝါကနှိမ့်မြုပ်သွားတာပဲကိုကလူဘဝမှာဆိုလို့ချင်းလူဘဝတဲ့နှိမ့်ကြတဲ့ဘဝတွေရောက်သွားတယ်နော်ဘာဖြစ်လို့လဲလို့ဆိုရင်တဏှာလို့ခေါ်တဲ့နွယ်ကျိုးတွေနဲ့ရှုပ်ရက်ခတ်ပြီးတော့ဒီနွယ်ကျိုးတွေကနေလွတ်အောင်မိမိတို့မယုံနိုင်တော့ဘူးယုံနိုင်ဖို့ရတယ်လည်းပဲအင်းအားမရှိတော့ဒါကြောင့်မို့အဲ့ဒီရှုပ်ရက်ခနေတဲ့တဏှာຫນွယ်ကျိုးတွေကိုဘယ်သူရှင်းနိုင်ပါမလဲဖေ။တဲ့ဘယ်သူမှမေးတာလဲနတ်သားလေးကနောက်အတွေ့အထိမျိုးစုံဓမ္မယုံနေဓမ္မယုံနေမိမိရဲ့စိတ်ထဲမှာဝင်လာပြီဆိုလို့ချင်းလည်းပဲစိတ်ကဘာဖြစ်လိုက်လဲတွေးလိုက်တာပဲငါရဲ့စိတ်လေးကတော်တော်လေးတွေးလို့ကောင်းတာပဲကိုယ့်ရဲ့ဟရိယဝတ္ထုအရိယဝတ္ထုလို့ခေါ်တဲ့နှလုံးအကြည်ယုတ်ကိုလည်းပဲတာရတာပဲเนาะဒီအပြင်ပါလာတဲ့အာယုန်တွေအတွေ့အထိမျိုးစုံအာယုန်တွေဟိုကလေးဘဝတုန်းကတွေ့ဘူးကြုံမှုခံစားဘူးမှတ်သားဘူးတဲ့အာယုန်တွေပြန်ပေါ်လာလဲတွေးနေတာပဲဟုတ်လားအခုလက်ရှိလက်တလောဖြစ်နေတဲ့အာယုန်တွေလည်းပဲတွေးနေတာပဲမဖြစ်သေးတဲ့ဟိုနာကမှမရောက်လာသေးတဲ့အာယုန်တွေလည်းပဲကြိုတင်ပြီးတော့တွေးပြီးထားနေပြီเนาะမိမိရတာတရားလို့အထုတ်နေတော့လည်းပဲစိတ်တွေကအနာကရောက်လိုက်အတက်ရောက်လိုက်မရောက်ဘူးလားရောက်တယ်ဒါတော့မှတတိအလွန်မတန်ထားတဲ့အလုပ်တွေလုပ်နေရတဲ့အချိန်တော့မှတွေးမိအောင်တွေးသေးတာနော်ပြင်ပါလောကမှာမိမိတို့ရတဲ့ရွာတဲ့မှာနေရမယ်ဆိုရင်စဉ်းစားတာကြည့်တွေးကြနိုင်တွေးနေကြမှာပဲမှန်ရဲ့လားအဲ့တော့အတွင်းမှာလည်းပဲဒီတဏှာနဲ့တာယာပြီးတော့ကိုယ်တွေးကြတဲ့တွေးလေးတွေတွေးနေကြတာပဲနော်အပြင်ပါအာယုန်နေဆိုလို့ချင်းလည်းပဲကိုမကြတဲ့အောင်နေဆိုလို့ရင်အတွေ့အကြုံဝင်မခံတော့ဘူးမကြတာတွေမလာသေးရင်ကြိုက်တာတွေလည်းပဲရွေးတွေ့တာဒါကြောင့်မို့အပြင်ပအဲ့ဒီဓမ္မယုံနေပေါ်မှာလည်းပဲတဏှာနဲ့
တွေ့တာပြီးတော့ရှုပ်ချက်တွေခတ်နေပါတယ်ဗျာတဲ့ဒါမို့ဒီအရှုပ်ကြီးကိုဘယ်သူရှင်းပေးနိုင်ပါမလဲမြတ်စွာဘုရားကိုနှစ်သားလေးကမေးတယ်တဲ့အဲ့တော့ဘယ်လိုရှင်းကြမလဲတဏှာတွေသိပြီးတော့ရှုပ်တာနော်ဒါကြောင့်မို့အရှုပ်ထဲမှာရှင်းအောင်နေတဲ့မြတ်စွာဘုရားကအရှုပ်ထဲမှာရှင်းအောင်နေဖို့နီးလန်းနေပြီးတော့မှာနော်တိလေပဋိဌာယနရောတပင်ယောစိတ်တံပင်ញင်စဘာဝယံအာတာပိနိဘကောဘိက္ခုသောဣမံဝိဇတေယိဇတံတဲ့နတကတာလေးနဲ့မေးတော့မြတ်စွာဘုရားကလည်းပဲကတာလေးနဲ့ပဲပြန်ဖြေတယ်အေးတဲ့အဲ့ဒီလိုရူပဝင်နဲ့ဆက်ပြီးတော့လည်းပဲအတွင်းမှာလည်းပဲရှုပ်တယ်အပြင်မှာလည်းပဲရှုပ်တယ်တတဝင်နဲ့ဆက်ပြီးတော့အတွင်းမှာလည်းပဲရှုပ်တယ်အပြင်မှာလည်းပဲရှုပ်တယ်ကန္နာယုံရတယုံဖုဒ္ဓဘာယုံဓမ္မယုံနေနဲ့အကုန်လုံးအာယုံ6ပါးနဲ့ဆက်ပြီးတော့အတွင်းရှုပ်အပြင်ရှုပ်နေတဲ့အရှုပ်တွေကိုရှင်းကျင်မယ်ဆိုရင်နဲ့ရှင်းတော့မယ်ဆိုရင်နံပါတ်1သီလပဋိဌာယတဲ့ရှင်းတော့မဲ့ပုဂ္ဂိုလ်ကနံပါတ်1သီလပေါ်မှာတည်ရမယ်တဲ့သီလပေါ်မှာမလုပ်ရမှာလဲခုနတုန်းကဝါယုံကြီးတယုံဥပမာဆိုပါစို့ဝါယုံကြီးတယုံကိုယောက်ျားတစ်ယောက်ကခုတ်တော့မယ်ဆိုရင်ဝါယုံဘေးမှာရှိတဲ့မြေကြီးပေါ်မှာမတ်တက်ရရတယ်နော်မြေကြီးကိုအမိပြုပြီးမှဒီဝါယုံခုတ်လို့ရအဲ့တော့ဒီတဏအရှုပ်ထွေးကြီးကိုမိမိတို့ရှင်းတော့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကသီလပဋိဌာယသီလပေါ်မှာယက်တည်ရမယ်တဲ့၅ပါးသီလ၈ပါးသီလ၉ပါးသီလ10ပါးသီလယဟန်တော်တွေတော့ဆို298သွဲဒီသီလတွေကိုအရင်ဥစွာဖြည့်ခြင်းရမယ်တဲ့တဏအရှုပ်ထွေးတွေကိုရှင်းခြင်းရင်ရှင်းဥစွာဘာလို့ရမှာလဲလဲသီလကိုစင်ကြယ်အောင်စောင့်ထိုင်ရမယ်။ဒါသမုအစဉ်တို့ယောဂီတော်စင်တွေတရားစခန်းတွေဝင်ပြီးဆိုရင်ရှေးဥစွာဆရာတော်တွေကသီလတွေပေးကြသမလား။တချို့အကြောင်းတွေဆိုရင်ရှင်းပါသီလတွေပေးတချို့ဆိုရင်ကိုးပါသီလတွေပေးကြ။ဒါဘာကြောင့်လဲလို့ဆိုရင်မြတ်စွာဘုရားမှာကြတော်မူကြတဲ့ဒီဒေသနာတော်ရရှေးဥစွာသီလဖြူစင်အောင်သီလစင်ကြယ်အောင်လုပ်ပေးရတာနော်။သီလပဋိဌာယနရောတပင်ယောတဲ့အဲ့ဒီတဏှာရှုပ်တွေကိုရှင်းကျင်တဲ့ပုဂ္ဂိုလ်ကရိုးရိုးတာမန်လူဆိုရင်တော့မရှင်းနိုင်ဘူးပေါ့။သဗ္ဗညောဆိုတာပဋိသင်္ဍီမွေးကလေးကဒီဉာဏ်ပညာပါလာတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့။နှလဘိန်းလုံးလူတရသို့မဟုတ်မွေးကလေးကစကားမပြောတတ်တဲ့ဆွမ်းအားနာမကြကလေးတွေဆိုရင်ဒီအဖြစ်အုပ်တွေမရှင်းနိုင်ဘူး။ရှင်းနိုင်ပါမလား။အမေဖေပြောတဲ့စကားတော့မှနားမလဲတဲ့ရွှေအားလေးတွေပဲရှင်းနိုင်မလဲ။မရလားမေဘီပြောရလည်းပဲနားမလဲဘူးသူပြောကျင်တယ်လည်းပဲသူမပြောတတ်ဘူးအဲ့လိုကလေးတွေကတော့ပဲဒီတနာရှုပ်တွေရှင်းနိုင်မလဲအဲ့လိုပုံကိုယ်တွေကဘလောက်ပဲတရားနာနာတရားလို့မရဒါကြောင့်မို့မြတ်စွာဘုရားကတနာရှုပ်တွေကိုရှင်းတော့မယ်ဆိုရင်အဲ့ဒီရှင်းကျင်တဲ့ပုံကနံပါတ်1သပင်ညမွေးကလေးကတိဟိပဋိသင်္ဍေနဲ့မွေးလာတဲ့ပုံကိုဖြစ်ရမယ်တဲ့ဉာဏ်ပညာရှိတဲ့ပုံကိုဖြစ်ရမယ်ဉာဏ်ပညာရှိပြီဆိုလို့ချင်းရင်နံပါတ်1သီလပဋိဌာယသီလပေါ်မှာယက်တည်လိုက်ပါတဲ့သီလပေါ်ယက်တည်ပြီးပြီဆိုလို့ချင်းဘာလို့ရမှာလဲလို့ဆက်မေးစရာရှိတယ်စိတ်တံပင်ញင်စဘာဝယံသီလပေါ်ရင်ယက်တည်ယက်နေလို့မရသေးဘူးရှေ့ဆက်ပြီးတော့စိတ်တရယ်ပညာရယ်ဒီနှစ်ခုကိုပွားရမယ်တဲ့စိတ်တဆိုတာတော့ယောဂီတို့နားလည်အောင်ပြောရရင်တမာတိပါပဲတည်ငြိမ်မှုတမာတိတွေအားကောင်းလာအောင်ပွားပေးရမယ်တဲ့ဒုတိယမှာပွားမှာလည်းတည်ငြိမ်မှုတမာတိတွေအားကောင်းအောင်ပွားရမယ်ခုယောဂီတော်စင်တွေပွားနေပေါ့နော်အသက်လေးရှူလိုက်လို့ဝင်လေးလေးဝင်သွားပြီဆိုဝမ်းဘက်ထဲမှာဝမ်းဘက်ကဖောင်းကြလာတာနော်ဖောင်းကြလာတာကိုဖောင်းတယ်လို့မိမိတို့မှတ်လိုက်ရအသက်ဆိုင်တို့လည်းလူမှုဝမ်းဘက်လေးကပိန်ကျသွားပြီဆိုလို့ရှင်လည်းပဲပိန်နေလို့မှတ်ရတာအဲ့ဒီလိုဖောင်းတဲ့ခိုင်မှာဖောင်းတယ်လို့မှတ်ပိန်တဲ့ခိုင်မှာပိန်တယ်လို့မှတ်မှိုင်းမှိုင်းနဲ့အဲ့ဒီဖောင်းမှုသဘောပိန်မှုသဘောဒီပေါ်မှာမိမိတို့ရဲ့ရှုမှတ်တဲ့စိတ်လေးကတစ်ခါတည်းတစ်ခါဆဲကပ်ခနဲ့ကပ်ခနဲ့ပပပပသွားပြီဆိုရင်အဲ့ဒါတမာတိရတယ်လို့ခေါ်တာနော်ဒါကြောင့်မို့တဏှာကြီးထိုင်လည်းပဲတခြားရှုစရာမှတ်စရာအာယုန်တွေမရှိဘူးဆိုရင်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဒါဟုတ်ပဲထပ်ကလည်းလည်းပွားခိုင်းတာအားကြောင့်ပွားခိုင်းတာလည်းလို့မရင်တမာတိတွေအားကောင်းလာအောင်လို့မင်းရလားမြတ်စွာဘုရားကစိတ်တံပင်ញင်စပါဝယံတဲ့တ တိလာတွေပြည့်စုံနေမရပါဘူးတဲ့တဏှာချုပ်တွေရှင်းញင်တပါဆိုလို့ချင်းတမာတိကိုလည်းပဲအကောင်းအောင်ပွားရမယ်တဲ့ပွားတယ်ဆိုတာဒီချိန်တခါရှုလို့မှတ်လို့နဲ့ပွားရမရဘူးအချိန်ချင်းခါကရှုပြရတယ်မှတ်ပြရတယ်တနေ့တည်းရှုလို့လည်းပဲမရဘူးတပတ်တည်းရှုလို့လည်းပဲမရဘူးမိမိတို့တရားစခန်းမထွက်မချင်းရှုပြရတယ်မှတ်ပြရတယ်နော်အဲဒါမို့ထိုင်တဲ့ချိန်မှာလည်းပဲထိုင်တဲ့အခိုက်မှာဖြစ်နေတဲ့ယုံနံတွေကိုထင်ရှားရထင်ရှားရရှုပြရတယ်စဉ္ညာလျှောက်တဲ့အခါမှာလည်းပဲစဉ္ညာလျှောက်တဲ့အခိုက်မှာဖြစ်နေတဲ့ယုံနံတွေကိုဖြစ်နေတဲ့အတိုင်းတတိလိကပြီးတော့ရှုမှတ်တာဒါသမာဓိတွေအကောင်းအောင်ပွားတယ်လို့ခေါ်တာနော်တခြားခြားသောအသေးစိတ်မူဓာတွေကိုလည်းပဲပြုမှုလှူရှားမှုအမှန်တည်းမြတ်အကုန်လုံးတတိကပ်ပြီးတော့တထာတဲ့တထာတဲ့ကြောက်အောင်လိုက်ပြီးတော့ရှုမှတ်တာကိုသမာဓိပွားတယ်လို့ခေါ်တယ်မှန်ရလားအဲ့ဒီလိုသမာဓိတွေပွားပေးရတယ်တဲ့နောက်ပညာကိုလည်းပဲပွားရမယ်တဲ့ပညာဆိုတော့ဝိပဿနာပညာလို့ခေါ်တာအခုလို့ဖောင်းမှုတွေပိမ့်မှုတွေထိုင်မှုတွေထိမှုတွေကွေးမှုတွေဆမ်းမှုတွေအဲဇဉ်ညာချောင်းမှုတွေကြွမှုလမ်းမှုချားမှုတွေကိုရှုလာပြီဆိုရင်ရှုရင်းရှုရင်းနဲ့ဒီဖောင်းမှုပိမ့်မှုလေးတွေရှုရင်းရှုနဲ့အဲဖောင်းကြွလာတဲ့သဘောပိမ့်ကြသွားတဲ့သဘောရွေးချတဲ့သဘောတောင်တင်းတဲ့သဘောလေးတွန်းကန်တဲ့သဘောလေးတွေမိမိတို့ရဲ့စိတ်ထဲမှာမြင်လာတယ်။မှန်ရလား။အဲ့ဒါကိုဘာကိုမြင်လဲလို့ခေါ်ရင်ဝါယောဓာတ်ရဲ့သဘာဝလက္ခဏာတွေကိုမြင်တယ်လို့ခေါ်တာနော်။ဒီခါလေးဝမ်ဘတ်တမ်းမှာတောင်းတကြီးတွေမိမိတို့စိတ်ထဲမှာခံစားရတာရှုရင်းမှန်ရင်နဲ့ဒီခါလေးကြတော့လည်းပဲနူးနူးညံ့ညံ့လေးတွေအဲလှုပ်ရှားနေရလေးတွေတွေ့ရ။ဒါလေးတွေသိရပြီဆိုရင်တော့ဒါသဘာဝလက္ခဏာသိတယ်။အဲ့ဒါဝိပဿနာပညာပဲနော်။ဖောင်းမှုလေးကိုလည်းပဲအရင်တော့ဖောင်းတယ်လို့မှန်တစ်ဆက်တည်းတစ်ဖောင်းတယ်လို့စိတ်ထဲမှာထင်တာရှုတဲ့စိတ်မှတ်တဲ့စိတ်တွေများလာပြီတမာတိတွေအကောင်းလာပြီဆိုလို့ရှင်အဲ့ဒီဖောင်းတယ်လို့မှတ်လိုက်တဲ့အတွင်းမှာပဲဖောင်းမှုသဘောလေးတွေကအစင်းစင်းဖောင်းပြီးတော့အစင်းစင်းပြတ်သွားတဲ့များစွာသောဖောင်းမှုတွေဖြစ်ပြီးပြတ်သွားတာတွေမြင်လာရအဲ့ဖြစ်မှုပြတ်မှုတွေမြင်ပြီဆိုရင်တော့ဝါယောဓာတ်ရဲ့သာမဉ္ဇလက္ခဏာကိုမြင်တယ်လို့ခေါ်တာဒါလည်းပဲဝိပဿနာပညာပဲနော်အဲ့ဒီပညာတွေတစ်ချိန်တစ်ခါမြင်ုံနဲ့မရဘူးတစ်ချိန်ခါခါမြင်ရမှာနော်အဲဒါမို့ဖောင်းတယ်ပိန်တယ်တခြားလက်ကြပြီဆိုလို့ချင်းလည်းပဲဆက်ပြီးတော့ဝါများပေးပါအောင်စူးစားစားအထုတ်ပေးပါအောင်စသည်အားဖြင့်ဆရာသမားတွေဟာညွန်ကြားတာပညာတွေအထက်ထက်ခါခါဖြစ်အောင်လို့နော်ကြွမှုလမ်းမှုခြားမှုလေးတွေမိမိတို့မှတ်ပြီဆိုလို့ချင်းလည်းပဲအရင်ပိုင်းတော့ကြွရတယ်လမ်းတယ်ခြားတယ်တခြားလက်ကြအောင်တော့မနေမှတ်ရတပြေးပြေးနဲ့အဲ့ဒီဟာတွေအသားကြလာပြီဆိုရင်ကြွလာကြွတယ်လို့မှတ်လိုက်ပြီဆိုလို့ရှင်ကြွမှုသဘောလေးရဲ့အပေါ်ကိုပေါ့ပြီးတော့မြောက်တက်လာတာလေးတွေမိမိတို့သိရတယ်နော်ပေါ့လာတာအလမ်းပြီဆိုလို့ရှင်လည်းပဲလမ်းမှုသဘောလေးကနောက်ကနေတွန့်ပို့လိုက်တယ်လို့ပဲရွေးချသွားတဲ့သဘောလေးတွေမြင်ရနော်ချပြီဆိုလို့ရှင်လည်းပဲလေးပြီးတော့ကျသွားတဲ့သဘောလေးတွေသိရတော့ပေါ့မှုသဘောလင်းမှုသဘောတွေကဒါပထဝီရဲ့သဘောတွေပဲပထဝီဓာတ်တွေကိုသိတယ်လို့ခေါ်တာနော်ခဏရွေးစားမှုလေးတွေတွန်းကန်မှုလေးတွေသိပြီဆိုရင်တော့ဝါရဒတ်တွေကိုသိတယ်လို့ခေါ်တယ်။အဲဒီလိုစဉ္ညာချောင်းမတက်ပူမှုသဘောအိမှုသဘောလေးတွေလည်းပဲသိရတယ်နော်။အဲလိုစူးစမ်းလိုက်ရှုလေအဲဒီအာယုံလေးတွေကသိလေအဲဒီလက္ခဏာလေးတွေကသိလေအဲဒီလိုမိမိတို့သိလာပြီဆိုရင်တော့ဒါဝိပဿနာပညာတွေပေါ်လာပြီလို့နားလည်ရမယ်နော်။အဲဒီပညာတွေကလည်းပဲတစ်ချိန်တစ်ခါမုံနဲ့မရဘူးအချိန်ချင်းခါခါပေါ်အောင်ကြိုးစားဝိပဿနာပညာကိုဒါကြောင့်မို့မြတ်စွာဘုရားကဘာဝယံစိတ်တံပင်ញင်စဘာဝယံနဲ့တမာတိကိုလည်းပဲပွားရမယ်ဝိပဿနာပညာတွေလည်းပဲအထက်ထက်ခါကပွားရမယ်ဓမ္မသာလင်ခုနတုန်းကပြောတဲ့တဏှာအရှုပ်ထုတ်တွေကိုရှင်းနိုင်မယ်တဲ့အဲ့ဒီလိုတမာတိတွေပညာတွေပွားတဲ့ခါမှာဘာတွေလိုအပ်လဲလို့မေးလို့ရှင်အာတာပိတဲ့ကိလေသာတွေကိုပူလောင်စေတတ်တဲ့သမ္မပဒံလုံးလဝရိယရှိရမယ်တဲ့တမာတိတွေပညာတွေပွားတဲ့ပုဂ္ဂိုလ်ကဘာတွေလိုအပ်တာလဲအာတာပိကိလေသာတွေကိုပူလောင်စေတတ်တဲ့ဝရိယလိုတယ်တဲ့ဝရိယမရှိဘဲနဲ့တမာတိပညာပွားလို့ရပါမလားမရဘူးတိတိကျကျသတိထားလေပို့ပြီးတော့သိလေဝရိယရော့သွားလေရှုစိတ်မစိတ်တွေကမရှုမိလေမမတ်မိလေပဲเนาะဒါကြောင့်မို့တရားလိုအားထုတ်တဲ့ယောဂီကောင်းနေတောင်မှဝီရိယကိုတောက်ချောက်တောက်ချောက်တင့်ပေးနေရတာเนาะဒီဝီရိယကြာတော့တာနဲ့ခုနရှုတဲ့စိတ်မတ်တဲ့စိတ်တွေကမရှိတော့ဘူးအရှုခံအောင်နေပေါ်မှာမရှိတော့ဘူးတလွဲတချော်လေးတည်းပဲ စိတ်ဓာတ်ကရှုတယ်လို့ထင်တော့လည်းပဲအဲမရှုဘဲနဲ့နေတဲ့အချိန်ညာများတာဘာဖြစ်လို့လဲလို့ဆိုရင်ဝိရိယရောသွားလို့တဲ့အဲ့တော့တမ္မပရံဝိရိယနဲ့မြတ်စွာဘုရားပြည့်စုံရမယ်တဲ့ဝိရိယဆိုတာကိလေသာတွေကိုပူလောင်စေတတ်တယ်ခြောက်သွေ့စေတတ်တယ်ဘာနဲ့တူလဲလို့ဆိုရင်ဝိရိယကမီးနဲ့တူတယ်မီးနားမှာရောက်လာတဲ့ရေစက်လေးတွေကမီးအပူချိန်အားကောင်းလာပြီဆိုရင်အဲ့ဒီရေစက်လေးတွေကဘာဖြစ်သွားလဲခြောက်သွေ့သွားတာပျောက်သွားတယ်နော်အဲ့တော့ကိလေသာအဆူအဆီးတွေကလည်းပဲဝိရိယလို့ခေါ်တဲ့မီးကိုတော်တော်ကြောက်တယ်ဝိရိယမရှိတဲ့ယောဂီဆိုရင်ကိလေသာတွေကသဘောကျတယ်နော်ဝိရိယမရှိတော့ဘူးဆိုလို့ရှင်တော့ကျွင်းမှန်ရင်တဲ့စိတ်ကပျော့ကြယော့ကြတော့လာဆိုတော့ငိုက်လာတာငိုက်လာပြီဆိုရင်တော့ကိလေသာတွေကသဘောတည်းကျငိုက်ပြီစီဒီယောဂီငိုက်ပြီစီနော်တဏှာကြီးငိုက်လည်းသူကသဘောကျနှစ်နာရီငိုက်လည်းသဘောကျတော့ကိလေသာတွေကပျော့တယ်ဝိရိယဒီအသေးစိတ်မူဟာတွေရှုတဲ့ကောင်မှလည်းပဲဝိရိယလျှော့ထားတဲ့ယောဂီကမရှုမိတာတွေများတာနော်ဘာဖြစ်လို့လဲဝိရိယမှမရှိဘဲနဲ့စိတ်ဝိရိယဆိုတာကြောင်းကြဆိုင်တဲ့သဘောလေးကိုယ့်ရဲ့စိတ်ထဲမှာပေါ်လာသမျှအာရုံလေးတွေမှတ်နိုင်အောင်ကြိုးစားမယ်ဆိုတဲ့ဝိရိယမရှိတော့ဘူးငါမှတ်နိုင်တယ်လို့ပဲမှတ်မယ်လို့စိတ်ကိုလျှော့ချထားရင်တော့မမှတ်ဖြစ်တာတွေကများပါတယ်နော်အဲလမ်းလျှောက်ပြီးဆိုလို့ချင်းလည်းပဲအမှုမှတ်မှတ်မဲ့တတိလွတ်ပြီးတော့လျှောက်လိုက်တာများတာပဲရာဟုတုတခုခုလက်နဲ့ယူတော့မယ်ဆိုလို့ချင်းလည်းပဲအဲတတိလက်လွတ်ယူလိုက်မိတာတွေများတယ်နော်အဲ့တော့ဘာဟုပဲလှုပ်လို့ပေါ့ဒီဝိရိယယော့သွားတာနဲ့တပြိုင်နဲ့တတိကလွတ်သွားတာတတိလွတ်သွားပြီဆိုလို့ရှင်တော့ကိလေသာတွေကဝิญဉ္ဇဉ်တိုင်းဝင်တော့တာပဲအဲဒါကြောင့်မို့ဝိရိယကိုမြတ်စွာဘုရားကတင့်ပေးရမယ်တဲ့ဝိရိယဆိုရင်ကိလေသာတွေကကြောက်တယ်မဝင်ရဘူးလောဘလေးကဝิญဉ္ဇဉ်တယ်ဝိရိယတင့်တာတယ်လောဘစိတ်ပေါ်လာတော့မယ်ဆိုရင်လောဘဖြစ်တော့မယ်လို့ကိုယ်ကလန့်ကြည့်ပြီးတော့ကြည့်လိုက်ပြီဆိုရင်အဲ့ဒီလောဘကနောက်ပြန်ငုပ်သွားတယ်နော်တခုတယောက်ကအိမ်ထဲမှာဝင်ပြီးတော့ပစ္စည်းခိုးဖို့ရာတကားဘောက်ကချောင်းနေတယ်လို့ပေါ့အိမ်ရှင်ကလည်းပဲတကားဘောက်ပဲကြည့်လိုက်ရင်တခုကခေါင်းလေးပြန်ပြီးတော့ကွယ်သွားတာဒီလောဘဒေါသမောဟစတဲ့ကိလေသာတွေကဒီတိုင်းပဲဝိရိယကောင်းကောင်းနဲ့ရှုမှတ်နေတဲ့ယောဂီကကြောက်တယ်နော်လောဘစိတ်လေးပေါ်လာမယ်ဆိုယောဂီကလမ်းပြီးတော့ရှုလာပြီးအဲ့လောဘမရှိတော့ဘူးဒေါသလေးတွေဖြစ်လာတော့မယ်ဆိုလို့ချင်းလည်းပဲယောဂီကလမ်းပြီးတော့ရှုလာရင်ဒေါသကပြန်ငုပ်သွားဟုတ်တယ်မလားအဲဒါမို့သမာဓိတွေပညာတွေပွားတော့မယ်ဆိုရင်တဲ့မြတ်စွာဘုရားကဘာဝိရိယလိုရတဲ့လဲတမ္မပရံဝိရိယလိုအပ်ပါတယ်တဲ့တမ္မပရံဝိရိယဆိုတာမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်ရအောင်ဖြစ်ပြီးသားအကုသိုလ်တွေကိုပယ်ရှားနိုင်အောင်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်ပေါ်လာအောင်ဖြစ်ပြီးသားကုသိုလ်တွေပို့ပြီးတော့တိုးပွားလာအောင်ကြိုးစားပေးတဲ့စိတ်ကိုတမ္မပရံဝိရိယလို့ခေါ်တယ်မှန်ရဲ့လားမိမိတို့တရားလို့အာထုတ်တဲ့ကံမှာအဲ့ဒီဝိရိယလေးထားပြီးဆိုရှိပြီဆိုလို့ရင်တရားတည်ထားပြီးတော့ကြည့်ကြည့်မိမိတို့ရဲ့တဏ္ဍာမှာမဖြစ်ဘူးတဲ့အကုသိုလ်တွေလည်းပဲမဖြစ်ဖြစ်တော့ဘူး။ဘာဖြစ်လို့လဲဆိုတော့မိမိတို့ကပေါ်ရပေါ်ရအကုန်လုံးလိုက်ပြီးတော့ရှုမှတ်နေတာကိုဖောင်းနေ၊ပိန်နေ၊ထိုင်နေ၊ထိတယ်၊စိတ်ကူးရင်စိတ်ကူးတယ်၊စဉ်းစားရင်စဉ်းစားတယ်၊ဝေဒနာတွေပေါ်ရင်နာရင်နာတယ်၊ကျင်းရင်ကျင်းတယ်။စသည်အားဖြင့်အကုန်ပေါ်ရပေါ်ရတွေလိုက်မှတ်နေမှာတော့ဒီကြားထဲမှာမဖြစ်ဘူးတဲ့အကုသိုလ်တွေကဖြစ်ပေါ်စရာအချိန်မရတော့ဘူးမရတော့အဲ့ဒီအကုသိုလ်တွေမဖြစ်အောင်အထုတ်ပြီးသားဖြစ်သွားတယ်တဲ့အခုလိုတရားလိုအထုတ်တယ်ဆိုတာနော်နောက်ဖြစ်ပြီးသားအကုသိုလ်တွေလည်းပဲပယ်ရှားနိုင်တဲ့ဝိရိယဖြစ်ရမယ်တဲ့ကိုယ်အရင်တုန်းကဖြစ်ခဲ့ဘူးတဲ့အကုသိုလ်တွေတရားတိုင်းတဲ့ခါမှာတခါလေအဲ့ဒီအကုသိုလ်စိတ်တွေကပြန်ပြီးတော့ဝင်လာတတ်တယ်နော်ဝင်လာပြီဆိုလို့ချင်းလည်းပဲအဲလောဘဖြစ်ရင်လောဘဖြစ်တယ်ဒေါသဖြစ်ရင်ဒေါသဖြစ်တယ်စိတ်ဆိုးရင်စိတ်ဆိုးတယ်စိတ်ညစ်ရင်စိတ်ညစ်တယ်ပြောရင်ပြောတယ်ပြင်းရင်ပြင်းတယ်လို့မှတ်လိုက်တာနဲ့အဲ့ဒီစိတ်တွေကတခါတည်းပျောက်သွားတယ်မမှတ်ဘူးဆိုလို့ချင်းတော့တတိတန်းတန်းကြီးတို့ကဆက်ပြီးတော့ဝင်တော့မှာနော်ဒါကြောင့်မို့ဝိရိယကောင်းကောင်းနဲ့ရှုလိုက်ပြီးမှတ်လိုက်ပြီးဆိုရင်တော့ဖြစ်ဖူးပြီးသားအကုသိုလ်တွေလည်းပဲပယ်ပြီးသားဖြစ်သွားပါတယ်တဲ့ဒါကြောင့်မို့အဲ့ဒီဝိရိယကိုဘာဝိရိယလို့ခေါ်လဲတမ္မပဒံဝိရိယနော်မဖြစ်ဘူးသေးတဲ့ကုသိုလ်တွေကိုလည်းပဲဒီဝိရိယကဖြစ်စေတယ်တဲ့ယောဂီတော်စင်တွေရှေးရှေးကာလတမယတွေတုန်းကမိမိတို့ရဲ့တဏ္ဍာမှာမပေါ်ဘူးတဲ့ဝိပဿနာဉာဏ်တွေဝိပဿနာကုသိုလ်တွေယခုလိုစူးစမ်းပန်းစားနဲ့ရှုပစ်လိုက်ပြီဆိုလို့ချင်းကိုမကြုံဘူးတဲ့ဒီတဘာဝလက္ခဏာတွေသိလာရတယ်ကိုမသိဘူးတဲ့တာမညာလက္ခဏာတွေလည်းပဲသိလာရတယ်အဲ့ဒါသည်မဖြစ်ဘူးတဲ့ကုသိုလ်တွေဖြစ်တယ်လို့ခေါ်တာဟုတ်တယ်မလားတရားလိုအမရုတ်ခင်တုန်းကဒါနကုသလပဲမိမိတို့တဏ္ဍာမှာဖြစ်ဘူးတာကိုသီလတွေစောင့်တည်တဲ့ဥပုသ သီလအကုသိုလ်လောက်ပဲရဘူးတာပရိသေစိတ်ဘူးတယ်သမထကုသိုလ်တွေရဘူးကောင်းရဘူးကြလိမ့်မယ်နော်ဝိပဿနာကုသိုလ်ဝိပဿနာဉာဏ်ကုသိုလ်တွေကြတော့ရဘူးတဲ့လူကတော်တော်နည်းမယ်မှန်ရလားဒါကြောင့်မို့မရဘူးသေးတဲ့ကုသိုလ်တွေမဖြစ်ဘူးသေးတဲ့ကုသိုလ်တွေလည်းပဲဒီဝိရိယကဖြစ်စေနိုင်တယ်တဲ့ဒါကြောင့်မို့အဲ့ဒီဝိရိယကိုတမ္မပရံဝိရိယလို့ခေါ်တယ်ဖြစ်ပြီးသားကုသိုလ်တွေကိုလည်းပဲပို့ပြီးတော့တိုးပွားစေတယ်တဲ့ခုနကတည်းကလို့ပေါ့တဘာဝလက္ခဏာလေးတွေမိမိတို့ကသိလာပြီ။တာမညာလက္ခဏာလေးတွေသိလာပြီဆိုရင်လည်းပဲရှေ့ဆက်ပြီးတော့မှတ်နေရတာပဲเนาะ။ဖောင်းတယ်၊ပိန်တယ်၊ထိုင်တယ်၊ထိတယ်၊ကြံစည်တယ်၊စဉ်းစားတယ်၊စိတ်ကူးတယ်၊နားတယ်၊ကျင်းတယ်၊ထုံတယ်၊စသည်အပြင်အကုန်လုံးပေါ်ပါပေါ်ရာအရိပဒံလေးပါလိုက်မှတ်နေတော့ဖြစ်ပူပြီးသားဒီဝိပဿနာဉာဏ်ကြီးကထက်ခါထက်ခါဖြစ်တယ်။တခါဖြစ်ပူတဲ့ဟာထက်နောက်တခါထက်မှတော့နှစ်ခါဖြစ်တာပေါ့။ဟုတ်တယ်မလား။တဏှာကြီးဖြစ်ပူပြီးသားဝိပဿနာဉာဏ်နောက်တဏှာကြီးထက်မှတော့နှစ်နာရီဖြစ်အကြောင်းမို့ဖြစ်ပြီးသားကုသိုလ်တွေကလည်းပို့ပြီးတော့တိုးလာတယ်။အဲ့ဒီလိုတိုးစေနိုင်တဲ့အစွမ်းတတ္တိရှိတဲ့ဝိရိယမိမိတို့ရဲ့တဏ္ဍာမှာရှိရမယ်တဲ့။အဲ့ဒါကိုမြတ်စွာဘုရားကအာတာပီလို့ပြောတယ်။ကိလေသာတွေကိုပူလောင်စေတတ်၆သွေးစေတတ်တဲ့တမ္မပရံဝိရိယရှိရမယ်။မှန်ရဲ့လား။နောက်နိပကောတဲ့။တမာတိတွေပွားခြင်းနဲ့ယောဂီတယောက်ပညာတွေကိုပွားခြင်းနဲ့ယောဂီတယောက်ကနိပကောတဲ့ရင့်ကျက်တဲ့စူးစမ်းဆင်ခြင်တတ်တဲ့ဉာဏ်ပညာနဲ့လည်းပဲပြည့်စုံရမယ်တဲ့ဒုတိယပြည့်စုံမယ်ငါဘာတဲ့လဲစူးစမ်းဆင်ခြင်တတ်တဲ့ဉာဏ်ပညာတရားလိုအားထုတ်နေတဲ့အခိုင်မှာလည်းပဲမိမိတို့အားထုတ်နေတဲ့အခိုင်မှာမိမိကိုမိမိအတည်ဆုံးပဲဥပမာဖောင်းတဲ့ပိန်တယ်လို့ရှုနေတဲ့အခိုင်မှာကျန်စီစဉ်းစားစိတ်ကူးမှုတွေစိတ်ပြန့်လင့်မှုတွေတိတ်ဖြစ်လာပြီဆိုရင်ဘယ်လိုနည်းနဲ့မှတ်ရင်ဒီစိတ်တွေမြန်မြန်ပြောက်သွားနိုင်တယ်ဆိုတာကိုအားထုတ်နေတဲ့မိမိကကိုအတည်ဆုံးနော်ဦးဇင်းတို့ဆရာသမားတွေဆိုတာကိုလျှောက်ပြန်မှသိရတာအဲ့တော့ဒါလေးပေါ်လာပြီဆိုလို့ချင်းကဒီဖောင်းမှုပိန်မှုကိုမြန်မြန်လေးမှတ်လိုက်ရင်ဒီစိတ်တွေပြောက်သွားမလားသို့မဟုတ်ကျန်စီတဲ့စဉ်းစားတဲ့စိတ်ကူးတွေလို့မြန်မြန်မှတ်လိုက်ရင်ပြောက်သလားစမ်းကြည့်ရတာပေါ့နော်အဲ့တော့ဘယ်နည်းနဲ့ငါအဆင်ပြေသလဲအစဉ်ပြေဒီနည်းနဲ့မှတ်လို့အစဉ်ပြေသွားပြီအဲစိတ်ကူးစဉ်းစားမှုတွေမလာတော့ဘူးဆိုရင်အဲ့ဒီနည်းလေးကိုမှတ်ထားရတယ်။နော်။ကိုရှုလို့မှတ်လို့ကို့အတွက်အစဉ်ပြေတဲ့နည်းလေးတွေမှတ်ထားရတယ်။နောက်တကားဒီဟာမျိုးလေးကျုံလာပြီဆိုရင်အဲ့ဒီနည်းနဲ့ပဲဖြည့်ချင်းရတယ်။အဲ့ဒါကိုနိပကောလို့ခေါ်တယ်နော်။ဖောင်းနေပိနေထိုင်နေတိတဲ့မိုင်းနဲ့ခုနလိုတဏှာစိတ်တွေလောဘစိတ်တွေတဘာဘာဖြစ်လာပြီဆိုလို့ရှိရင်အတုပဘာဝနာတွေပွားလို့မိရဲ့တဏ္ဍာမှာဖြစ်လာတဲ့တဏ္ဍာလေးရောသွားတယ်ဆိုရင်အဲ့ဒီအတုပဘာဝနာလေးကိုခဏရပ်ပြီးပွားပေးရတယ်နော်။ငါရဲ့ခန္ဓာကိုယ်မှာသမင်၊မွေးညင်း၊ခြေသက်၊လက်သက်၊သွားအရေးအစအိတဲ့32ပါးသောကုဋ္ဌာတာတွေကိုအပြန်အမြန်အလန့်လန့်ဆင်ခြင်ပေးရတယ်။စိတ်ထဲမှာပေါ်လာအောင်ဆင်ခြင်ပေးရအဲ့ဒီလိုဆင်ခြင်လို့ဖြစ်လာတဲ့လောဘတွေ၊တဏ္ဍာတွေ၊ရာဂတွေပျောက်သွားပြီဆိုရင်အဲ့ဒီနည်းလေးမှတ်ထားရတယ်။မှတ်ထားပြီးတော့အကြမ်းတဲ့ချိန်တွေဖောင်းတဲ့ပိနေလို့မှတ်နေတိုင်းမှတ်နေတိုင်းအဲ့ဒီလူတွေပေါ်လာပြီဆိုရင်အဲ့ဒီနေရာမှာရပ်ပြီးတော့အဲ့လိုမှတ်လိုက်ရတယ်တဲ့အဲ့ဒါကိုနိပကောကျွမ်းကျင်တဲ့လုပ်ငန်းပိုင်းဆိုင်ရာကျွမ်းကျင်တဲ့ပုဂ္ဂိုလ်လည်းဖြစ်ရမယ်တဲ့နော်ဖောင်းတဲ့ပိနေထိုင်နေတည်တယ်စသည်အပြင်မှန်းရင်တဲ့စိတ်ထဲမှာဒေါသစိတ်တွေပေါ်လာရင်ကိုယ်အလိုမကျတဲ့ပုဂ္ဂိုလ်ကိုမေတ္တာပွားကြည့်ရတယ်နော်မေတ္တာဘာဝနာလေးဘယ်ပုဂ္ဂိုလ်ကျမ်းမာပါစေချမ်းသာပါစေစသည်အပြင်မေတ္တာဘာဝနာလေးအင်္ဂါအာကောင်ဖြစ်အောင်တမထဘာဝနာကိုခဏလောက်ရပ်ပြီးတော့ပွားရတယ်။အဲ့လိုပွားလို့ဒေါသတွေမိမိစိတ်ထဲမှာမရှိတော့ဘူးဆိုမှကိုယ့်ရဲ့ပင်တဲ့အာဝံဖြစ်တဲ့ဖောင်းတယ်ပိန်တယ်သို့မဟုတ်ဝင်တယ်ထွက်တယ်သို့မဟုတ်ထိုင်တယ်ထိတယ်ကိုယ်အစဉ်ပြေတဲ့ပင်တဲ့အာယုံပြန်သွားအဲ့လိုလေးတွေမှတ်ထားရတာပေါ့နော်။ဒါကြောင့်မြတ်စွာဘုရားကတမာတိကိုပွားခြင်းတဲ့ပုဂ္ဂိုလ်ပညာကိုပွားခြင်းတဲ့ပုဂ္ဂိုလ်ကအာတာပိပြင်းထန်တဲ့ဝိရိယနဲ့လည်းပဲပြည့်စုံရမယ်နိဗ္ဗာန်ကိုရင့်ကျက်တဲ့ပညာနဲ့လည်းပဲပြည့်စုံရမယ်တဲ့မိမိကတရားလို့တာအထုတ်နေတာဘုမတိဘာမတိနလဘိန်းတို့ကြီးဆိုလဲသိပြီးတော့ဒီတဏှာအရှုပ်ရှင်းနေမဖြေရှင်းနိုင်ဘူးတဲ့မှန်ရလားဒါကြောင့်မို့တမာတိနဲ့ပညာပွားခြင်းနံပါတ်1ပြည့်စုံရမယ်အင်္ဂါဘာလဲလဲဝီရိယတမ္မပရံဝီရိယနံပါတ်2ကပညာတဲ့အဲ့ဒီလိုဝိရိယနဲ့လည်းပဲပြည့်စုံပြီပညာနဲ့လည်းပဲပြည့်စုံပြီဆိုရင်တော့ဒီသမာဓိတွေပညာတွေအားကောင်းအောင်ပွားနိုင်လာပါပြီတဲ့အဲ့ဒီလိုပွားနိုင်လာပြီဆိုလို့ရှင်တော့မိမိတို့ ကျွမ်းမပွားများနေတဲ့ဒီယုတ်ဒီနန်းတွေကိုမိမိတို့ကထင်းထင်းရှားရှားမြင်ခွင့်ရလာတယ်မှန်ရလားအရင်တော့ကတော့ဒီယုတ်ဒီနန်းတွေကိုပုဂ္ဂိုလ်ရဲ့တရားဝါရဲ့ငါးကောင်ရဲ့အတ္တကောင်ရဲ့စသည်အပြင်မိမိတို့စိတ်ထဲမှာထင်ထားတယ်သို့တော့တကယ်တကယ်တရားလို့အားထုတ်တဲ့အခါမှာပွားလိုက်တော့ဥပမာဖောင်းမှုသဘောလေးဖောင်းတယ်လို့ဖောင်းတဲ့အခါမှာမိမိတို့မှတ်လိုက်ပြီဆိုလို့ချင်းဖောင်းကြွလာတဲ့ရုပ်လေးနဲ့မှတ်တဲ့စိတ်ရယ်ဖောင်းတယ်လို့မှတ်တဲ့စိတ်ရယ်အဲ့ဒါကိုသိတဲ့စိတ်ရယ်ဒါပဲရှိတာနော်ဟုတ်တယ်မလားအဲ့တော့ဖောင်းကြွတဲ့ရုပ်သဘောရယ်ဖောင်းတယ်လို့မှတ်တဲ့စိတ်ရယ်ဒီနှစ်မျိုးပဲရှိတာအဲ့တော့ဖောင်းကြွတဲ့ရုပ်ကဘာလဲရုပ်ဖောင်းတယ်လို့သိတာကနာမ်ရုပ်နဲ့နာမ်တပါးတခြားကြသောတတ္တဝါကောင်ငါးကောင်အတ္တကောင်တွေရှိလားဖောင်းမှုသဘောလေးဖောင်းကြွလာအောင်ဘယ်နဲ့တွေဘယ်ပြမာတွေဘယ်တတ္တဝါတွေကဖန်ဆင်းပေးရဘယ်သူမှမဖန်ဆင်းဘူးယောဂီတွေအသက်ရှူခြင်းနဲ့စိတ်ပေါက်လို့ရှူလိုက်လို့ဝမ်းပိုက်လေးကကြွတက်လာတာเนาะအဲ့တော့ရှူခြင်းနဲ့စိတ်လေးကြောင့်ဝမ်းပိုက်လေးဘာဖြစ်လာလဲကြွလာတာအဲ့ဒါကိုဖောင်းတယ်လို့ခေါ်တာဖောင်းတယ်လို့သိတဲ့စိတ်ကလည်းပဲဇမားကြီးတွေဖန်ဆင်းလို့သိတာမဟုတ်ဘူးဖောင်းကြွလာတဲ့သဘောလေးကရှိလို့အဲ့ဒီသဘောလေးကိုအဲရှူသိတဲ့စိတ်လေးကကြည်နေတော့ဖောင်းတယ်လို့သိတဲ့စိတ်ကလည်းပဲသိသွားတာအဲ့တော့ရုပ်ကြောင့်နံဖြစ်တယ်နံကြောင့်ရုပ်ဖြစ်တာတခြားကြသောအကြောင်းတွေမရှိဘူးဇမားတွေနတ်တွေအေးတကိုးကြီးတဲ့ဇမားတွေတကိုးကြီးတဲ့နတ်တွေဖန်ဆင်းလို့ဒီဖောင်းမှုပိမှုတွေဖြစ်တာမဟုတ်ဘူးသူ့အလိုလိုဖြစ်နေတာပဲလို့စိတ်ထဲမှာရှင်းရှင်းလင်းလင်းသိသွားပြီးဖောင်းမှုသဘောကရုပ်ပဲဖောင်းတာကိုသိတာနံပဲလို့ရှင်းရှင်းလင်းလင်းသိသွားပြီးဆိုရင်ဒါမိမိတို့ရဲ့စိတ်ထဲမှာနာမရူပပြိစ္ဆေဒဉာဏ်တွေရပါတယ်နော်ဒီဖောင်းတာလေးကငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးငါကောင်လည်းမဟုတ်ဘူးအတ္တကောင်လည်းမဟုတ်အတ္တကောင်လည်းမဟုတ်ဝိညာဉ်ကောင်လည်းမဟုတ်ဘူးလို့သိပြီဆိုလို့ချင်းဒီဖောင်းမှုသဘောမှာဆွဲလန်းတဲ့ဒိဋ္ဌိမရှိတော့ဘူးဖောင်းမှုပိမှုတွေပေါ်မှာဆွဲလန်းတဲ့ဒိဋ္ဌိမရှိတော့ဘူးဆိုရင်ဒါတက္ကဒိဋ္ဌိအဲယော့သွားတယ်နဲသွားတယ်လို့ခေါ်တယ်နော်ဒါမို့အဲ့ဒီလိုတွေငါကောင်အတ္တကောင်ဝိညာဉ်ကောင်တွေမရှိသည့်အထိတမာတိတွေပညာတွေဘာလို့ရမှာလဲပွားပေးရမယ်အဲ့ဒီလိုပွားပေးပြီဆိုလို့ချင်းတော့ခုနတုန်းကဒီယုတ်ဒီဒီနန်းဒီပေါ်မှာလူချင်းနှစ်သက်တတ်မဲ့တွေ့တာတဲ့တဏှာတွေမရှိတော့ဘူးတဲ့လူချင်းနဲ့တတ်မဲ့တဲ့နှစ်သက်တဲ့တွေ့တာတဲ့ဆိုတာဒီယုတ်ဒီဒီနန်တွေကိုကောင်းတယ်ထင်လို့လူချင်းသာမြဲတယ်ထင်လို့လူချင်းသာအစိုးရတဲ့နှစ်သက်သားရှိတဲ့ငါးကောင်အတ္တကောင်လို့ထင်လို့မလူချင်းသာနော်မိမိစိတ်ထဲမှာရှုရင်းမှန်ရင်ပွားများရင်နဲ့ယုတ်နဲ့နံပဲရှိတယ်ယုတ်နဲ့နံကလည်းပဲကြည်လိုက်တိုင်းကြည်လိုက်တိုင်းဘယ်ယုတ်ကြည့်ကြည့်ဖြစ်ပြီးတော့ပြတ်သွားတာပဲနော်စိတ်ကလေးကြည်လိုက်ပြီးဆိုလို့ချင်းလည်းပဲအဲ့ဒီစိတ်ကဖြစ်ပြီးတော့ပြတ်သွားပြီဝေနာတွေကြည့်လိုက်တော့လည်းပဲဝေနာတွေကတမာရီအားကောင်းလာတဲ့ယောဂီဆိုမြင်တယ်နားတယ်လို့တစ်ချက်မှတ်ရင်ဝေနာတစ်ချက်ပြောက်သွားတယ်တမာရီအားမကောင်းသေးတဲ့အခိုက်မှာတော့ဝေနာကြီးကတစ်ဆက်တည်းနားနေတယ်လို့စိတ်ထဲမှာထင်တာနော်တကယ်တကယ်ဝိရိယနဲ့စူးစူးဆိုင်ဆိုင်နဲ့ရှုမှတ်ပွားများလိုက်ပြီးတမာရီတွေအားကောင်းလာပြီဆိုရင်တော့အဲ့ဒီဝေနာတွေကလည်းရှုတိုင်းရှုတိုင်းပျောက်ပျောက်သွားတယ်ဒါကြောင့်မို့ဝေနာကြည့်လည်းပဲမမြဲဘူးယောက်ကြည့်လည်းပဲမမြဲဘူးစိတ်တွေကြည့်လည်းပဲမမြဲဘူးဓမ္မယုံနေကြည့်လာလဲမမြဲဘူးမမြဲတဲ့သဘောတွေကဘယ်ကောင်းတော့မလဲကောင်းတယ်ဆိုတာခိုင်ခန့်တဲ့အရာမှကောင်းတာတည်မြဲတဲ့အရာမှကောင်းတာဟုတ်တယ်မလားမကောင်းဘူးဆိုမှတော့ဒါဒုက္ခပဲပေါ့ဒုက္ခဆိုတာမကောင်းတဲ့သဘောဆင်းရဲတဲ့သဘောဒုက္ခလို့ခေါ်တာနော်ဒါကြောင့်မို့အဲ့ဒီဒုက္ခလက္ခဏာတွေလည်းပဲမြင်လာပြီအဲ့တော့ဒီမကောင်းတဲ့သဘောကြီးတွေမလိုချင်ဘူးမဖြစ်ချင်ဘူးလို့မိမိကတားလို့လည်းပဲမရသူ့လိုတိုင်းသူဖြစ်နေနော်တော့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တော့ရှောက်ဖြစ်မှုပြက်မှုတွေနှိမ့်ဆက်နေကိုယ့်လိုတိုင်းဘာတစ်ခုမှမလိုက်တော့ဘာမိမိဘာတစ်ခုမှအဆိုးမရတော့ဘူးအနိတ္တတကယ်မရှိပါလားလို့စိတ်ထဲမှာသိရင်အနတ္တလက္ခဏာတွေကိုသိတယ်လို့ခေါ်တာအဲ့ဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာတွေကိုကောက်ကောက်ကွင်းကွင်းရှင်းရှင်းလင်းလင်းမြင်လာရင်တော့ဒီယုတ်ဒီဒီနန်ဒီပေါ်မှာအဲတာယာတက်မဲ့ညိကတွေ့တာတဲ့တဏှာကမရှိတော့ဘူးမှန်ရဲ့လားအဲဒါမို့မိမိခန္ဓာကိုယ်မှာရှိနေတဲ့ယုတ်ဒီနန်းဒီပေါ်မှာအနိစ္စဒုက္ခအနတ္တလက္ခဏာတွေတုံးမှမြင်အောင်ရှုပြီးဆိုရင်တော့ကျန်တဲ့တခြားသောပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်ကြည့်လိုက်လည်းပဲဒီလက္ခဏာတုံးမှပဲတက်ရှိတွေမှာလည်းပဲဒီလက္ခဏာတုံးမှပဲတက်မဲ့တွေမှာလည်းပဲဒီလက္ခဏာတုံးမှပဲလို့မိမိရဲ့စိတ်ထဲမှာရှင်းရှင်းလင်းလင်းသိလာရှင်းရှင်းလင်းလင်းသိလာတော့တက်ရှိတွေပေါ်မှာလည်းပဲလိုချင်တဲ့စိတ်မရှိတော့ဘူးတက်မဲ့တွေပေါ်မှာလည်းပဲလိုချင်တဲ့စိတ်မရှိတော့မှန်ရဲ့လားအဲ့တော့ပင်လယ်တဲ့သမုဒ္ဒရာတဲ့ရောက်နေတဲ့ပုဂ္ဂိုလ်တယောက်ကပင်လယ်ရဲ့အရာတာကိုသိကျင်တယ်ဆိုလို့ချင်း ပင်လယ်တစ်ပင်လုံးမှာရှိတဲ့ရေတွေလိုက်ပြီးတော့တောက်နေကြမလို့ဘူးသူ့ရဲ့လက်တကမ်းမှာရှိတဲ့ရေကိုလက်ခုပ်လေးနဲ့ခတ်ပြီးတော့တောက်ကြည့်လိုက်ပင်လယ်ရေငန်းတာပဲလို့သိသွားရင်တစ်ပင်လုံးကအတူတူပဲလေမှန်ရလားဒီတိုင်းပဲဦးဇင်းတို့ရဲ့ခန္ဓာကိုယောဂီတို့ရဲ့ခန္ဓာကိုမှာရှိတဲ့ရုပ်သဘောနံသဘောတွေစူးစမ်းဆိုင်တာတရားကြည့်လိုက်အနိစ္စဒုက္ခအနတ္တလက္ခဏာသုံးပါးမြင်ရင်တလောကလုံးမှာရှိတဲ့လူတွေနဲ့တွေပြန်မာတွေရဲ့ယောဂလည်းဒီတိုင်းပဲဘာမှမထူဘူးเนาะယောက်ျားတွေရုပ်လည်းပဲအနိစ္စဒုက္ခအနတ္တလက္ခဏာပဲမိန်းမတွေရုပ်လည်းပဲဒါပဲဘာမှမထူဘူးပင်လယ်ရေပင်လယ်ရေရဲ့အရာသာငန်းတာကိုသိတယ်လို့ပဲတဲ့မိမိတို့ရဲ့ခန္ဓာကိုယ်နဲ့စိတ်မှာဖြစ်နေတဲ့သဘောတွေကြည့်ရင်းချင်းနဲ့အနိစ္စဒုက္ခအနတ္တလက္ခဏာတွေမြင်ရင်တလောကလုံးကဒီတိုင်းပဲလိုက်ကြည့်နေတာမလို့တော့เนาะသစ္စာပြခြင်းကိုယ်တော်မြတ်ကြီးမဟာဗောဓိပင်အောင်တရားအလိုအထောက်ယမတသူရခန္ဓာကိုယ်နဲ့စိတ်မှာစူးစူးဆဲဆဲကြည်ညိုမတအနိစ္စဒုက္ခအနတ္တလက္ခဏာတွေရှင်းရှင်းလင်းလင်းသိွားမြင်သွားတော့တလောကလုံးကဒီတိုင်းပဲဆိုတာသဘောပေါက်သွားသဘောပေါက်သွားတော့မန္တရသမီးတော်တွေတဏှာတို့ရတိတို့တကားတို့ဘလောက်ပဲချောမောလာပါတဲ့အမျိုးသမီးတွေလာဖျားအောင်ဖျားအောင်အနိစ္စဒုက္ခအနတ္တလက္ခဏာတွေမြင်တော့လိုချင်တဲ့တဏှာမြတ်စွာဘုရားမလာတော့ဘူးလာသေးလားမလာတော့ဘူးနောက်ဆုံးကျတော့မနက်သမီးတော်တွေလက်လျှော့ပြီးတော့ပြန်ပြေးရတာမှန်ရဲ့လားမနက်မင်းကြီးကမြတ်စွာဘုရားရဲ့အပရာဇိတပလင်ကိုလုမယ်ဆိုပြီးတော့လက်ယုံတစ်ဆောင်နဲ့လာတိုက်လို့ရောမြတ်စွာဘုရားဒေါသတွေထွက်သေးလားမထွက်တော့ဘူးဘာဖြစ်လို့လဲလို့ဆိုတော့ဒီမနက်ကြီးတွေလည်းပဲမမြဲဘူးအဆိုးမရဘူးမကောင်းဘူးဒုက္ခလက္ခဏာတွေရှိတယ်ဆိုတော့မြတ်စွာဘုရားသိသွားပြီးတော့ဒီမနက်နဲ့ပြိုင်ပြီးတော့ဒေါသထွက်စရာအကြောင်းမရှိတော့ဘူးသူတို့ငါ့ကိုလာပြီးတော့တိုက်နေတာဒေါသတွေထွက်နေတာနေသာဒုက္ခအနတ္တလက္ခဏာကြီးသုံးပါးကိုမမြင်သေးလို့ပဲလို့မြတ်စွာဘုရားအတိတော်ခွင့်လွတ်နိုင်သွားတယ်မှန်ရဲ့လားအဲ့တော့ဒေါသကိလေသာလည်းပဲမလာတော့ဘူးအဲဒါမို့တမာတိတွေပညာတွေပွားမယ်ဆိုရင်ဒီအနိစ္စဒုက္ခအနတ္တလို့ခေါ်တဲ့ရုပ်တိုင်းရုပ်တိုင်းမှာရှိတဲ့အနန္တနန္တမှာရှိတဲ့လက္ခဏာကြီးသုံးပါးတွေကိုကွက်ကွက်ကွင်းကွင်းရှင်းရှင်းလင်းလင်းမြင်အောင်ပွားဖို့လိုတယ်ဒါတွေမြင်သွားပြီဆိုရင်တော့မိမိပိုင်ဆိုင်တဲ့မိမိခန္ဓာကိုယ်မှာရှိတဲ့မျက်စိနားနာလျာကိုယ်စိတ်တွေလည်းပဲမလိုချင်တော့ဘူးပြင်းမမှာရှိတဲ့အစင်းမျိုးစုံရူပါယုံတွေတတ္တယုံတွေခန္ဓာယုံတွေသတ္တယုံတွေဖုဒ္ဓဘာယုံတွေဓမ္မယုံတွေကိုဟိုလည်းပဲမလိုချင်တော့ဘူးအဲ့တော့အပြင်မမှာတွေ့တာတဲ့တဏှာလည်းပဲမရှိတော့အတွင်းမှာတွေ့တာတဲ့တဏှာလည်းပဲမရှိတော့အဲ့လိုတဏှာတွေမရှိတာဒီပင်ရှင်းသွားတာပဲတဲ့မှန်ရဲ့လားကသံဘုမြတ်စွာဘုရားကအရှုပ်ထဲမှာရှင်းအောင်နေရမယ်တဲ့ကျောတဲမှာရှင်းအောင်နေခြင်းလို့ရှင်ဘလို့ပဲပုံနေမှာလဲလို့မေးရင်နံပါတ်1သီလမြေကြီးပေါ်မှာယက်တည်ရမယ်เนาะနံပါတ်2ကတမာတိကိုပွားရမယ်နံပါတ်3ကပညာကိုပွားရမယ်တမာတိနဲ့ပညာပွားဖို့ဘာတွေလိုအပ်လဲလို့မေးရင်တမတ်ဗရံဝီရိယလိုအပ်တယ်ရင့်ကျက်တဲ့ပညာလိုအပ်တယ်မှန်ရဲ့လားဘယ်အထိပွားရမှာလဲလို့မေးရင်အိဋ္ဌဒုက္ခအနတ္တလက္ခဏာကြီးသုံးပါးမြင်သည်အထိပွားရမယ်ဒါဆိုလို့ချင်းတော့မိမိတို့ဘလောက်ပဲရှုပ်တဲ့လောကကြီးပဲဖြစ်ဖြစ်မိမိတို့ကတော့ရှင်းရှင်းလေးနေရသွားပြီမှန်ရဲ့လားဒါကြောင့်မို့အရှုပ်ထဲမှာရှင်းအောင်နေတတ်ဖို့ကြိုးစားရမယ်ဟုတ်ရဲ့လားဒါမို့အရှုပ်ထဲမှာရှင်းအောင်နေဆိုတဲ့အတိုင်းပဲယောဂီတော်စင်တို့လည်းပဲအတွင်းမှာလည်းပဲရှုပ်အပြင်မှာလည်းပဲတဏှာနဲ့ရှုပ်နေတဲ့လောကကြီးထဲမှာသီလသမာဓိပညာတိတ်္ခာသုံးယအကျင့်မြတ်တွေကိုကျင့်ကြံပွားများကြိုးစားအားထုတ်ကြခြင်းအပြင်ရှုပ်တဲ့မှာရှင်းအောင်နေနိုင်ကြတဲ့ယောဂီတော်စင်များဖြစ်နိုင်ကြပါစေ။